မိတ်ဆွေများရဲဘော်များခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဝယ်လွန်ငါနီးမှာရွှေကုံဖျားဖူးရှင်တယ်လို့တန်တာသွားတဲ့ဘူကျော်စောရဲ့အကြောင်းအမျက်များဖြစ်ပါတယ်တိတော်မှုရတဲ့အတိုင်းဘူကျော်စောဟာဘုံအောင်ဆန်းတဲ့အတူဗမာတပ်ပတော်ကိုတီထောင်ရာမှာဥဆောင်ပါဝင်ခဲ့ဖြစ်ပါတယ်တော်လိုင်းရေးကာလမှာစစ်သားတွေစုဆောင်းပြီးစစ်တင်တန်းပေးဖို့တာဝန်ကိုဘုံအောင်ဆန်းကိုယ်တိုင်ကဘူကျော်စောကိုတာဝန်ပေးခဲ့ပါတယ်ဘူကျော်စောဟာနေချေအင်္ဂလိပ်နဲ့ပတ်စစ်ဂျပန်တော်လိုင်းရာမှာရှေ့တန်းကပါဝင်ခဲ့တဲ့ရဲဘော်၃ချက်ဝင်တဦးဆိုတာကိုလည်းလူတိုင်းတရားပြတာပါကျူးကျော်သူတယောက်ဖြူတွေဟာခြားစစ်ဘိုလ်တွေဥဆောင်တိုက်ထုတ်ရမှာမအောင်မြင်ခဲ့လို့ဘိုလ်ကျော်စောကတာဝန်ယူတွန်းလှန်တိုက်ခိုက်မှတာအောင်မြင်ခဲ့ပါတယ်ဒါလည်းလူတိုင်းသိပါတယ်ဒီလိုအောင်မြင်မှုတွေရလာပြီးမှသူပါဝင်တည်ထောင်ခဲ့တဲ့စစ်တပ်ကသူ့ကိုဖယ်ရှားခဲ့ပါတယ်ဒီတော့လေဘိုလ်ကျော်စောကတနတ်မပါပဲဆောင်ရွက်လို့ရတဲ့ဆရာကြီးတခင်ကိုယ်တော်မင်းရဲ့ပြည်တွင်းစစ်ရဆိုင်ရေးလှူရှာမှုမှာငင်းငင်းရေးပုံချုပ်ကြီးဖြစ်နေပါဝင်ဆောင်ရွက်ခဲ့ပြန်ပါတယ်သူမှာခုခေတ်ပုံမှုပုံချုပ်တွေလိုတိုက်တာချမ်းမြေတွေနဲ့မော်တော်ကားရောင်စုံတွေပိုင်ဆိုင်တာမျိုးမရှိခဲ့ပဲခြေတန်းတို့တစ်ထပ်ပြင်တောင်အင်္ဂလိပ်တက်လုံးနဲ့သာချို့ချို့ငင်းငယ်နေခဲ့ရရှာပါတယ်ဒီလိုနေရင်းကလည်းတနေ့တခြားအနေကျုံလာလို့စစ်အနာရှင်အမောင်တိုက်ကတိမ်းရှောင်တောက်ခိုသွားခဲ့ရပါတယ်ဘူကျော်စောဟာပြပမှနေရင်အသက်90ကျော်တရားရန်ရောက်လာလို့ကိုယ်လုံးကနီးတော့ရွှေကုံဖျားကိုပူးချင်တယ်လို့တန်တာခဲ့တာဖြစ်ပါတယ်။ဒီတဲ့ဟာပြည်တွင်းပြပပမာပြည်သူတွေကြားမှာအနတ်တိတ်ပဲအမျိုးမျိုးနဲ့ကြရိုက်ရိုက်သွားခဲ့ပါတယ်။တချို့ကဆိုရင် community တယောက်ကိုယ်လုံးကနီးမှနောင်တရသွားရှာတယ်လို့မဖြစ်ညစ်ကြလူတက်လို့ပြီးဝေဖန်ပြောဆိုကြပါသေးတယ်။ရာဇဝင်ထုတ်ပတ်တူရှိတဲ့တမိုင်းဝင်ပုဂ္ဂိုလ်ကျော်ကြီးကိုခုလိုပြောတဲ့ကြားတော့ကျွန်တော်ဘေးကနေဒေါမနတာတွေပွားလိုက်မိပါတယ်ကျွန်တော်ကဘူကျော်စောရဲ့ပြည်တွင်းငင်းငံရေးလှုပ်ရှားမှုမှာနောက်လိုက်ရဲဘော်တဦးဖြစ်နေနောက်ဆွဲကနေပါဝင်ခဲ့ဘူးပါတယ်ဘူကျော်စောလိုတသက်လုံးတိုင်းချိုးပြီးချိုးတဲ့ဘို့ထမ်းရွက်သူတဦးအနေနဲ့ကိုကျိုးရှာခြင်းလည်းမရနောင်ကြရစရာလည်းမရှိခဲ့ပါဘူးနောင်တရခြင်းရမယ်ဆိုရင်ဗမာပြည်ကိုစစ်အာဏာရှင်အောက်ကမကယ်တင်နိုင်ခဲ့တာကိုပဲနောင်တရစရာရှိပါတယ်ဘူကျော်စောဟာခြေတော်ချင်းရင်မှာတန်ဃာတော်တွေနဲ့ကြောင်သားပြည်သူတွေကိုတွဲချောင်စီအောင်တတ်ဖြတ်ခဲ့သူမျိုးလည်းမဟုတ်ခဲ့ပါဘူး။ဒါတွေကိုဒီလိုနိုင်ရှင်တင်ပြရတာကလူတဦးကိုအကဲဖြတ်ရမှာယုံကြည်ကိုးကွယ်မှုဆိုင်ပုံတစ်ခုခုရှိမှရှိဆိုတာနဲ့အကဲမဖြတ်ပဲတရားရှိသူလူကောင်းဟုတ်မဟုတ်ဆိုတာနဲ့မကြောက်တင်အကဲဖြတ်စေခြင်းလို့ပါပဲ။တချို့ကတိုင်အောင်လိုက်ပြီး community 16နေကြတာပါ။နိုင်ငံတကာ community တွေကတော့ဘုရားလို့ခေါ်တဲ့ဖန်ဆင်းရှင်သာဝရဘုရားကိုညှင့်ပေးခဲ့ကြဘူးပါတယ်ဒါပေမဲ့ဘုရားကလည်းဖန်ဆင်းရှင်သာဝရဘုရားမဟုတ်ပါဘူးဘိုးကျော်သောကတော့ဘုရားဘာသာဝင်သူတော်ကောင်းစင်စစ်ဖြစ်ပါတယ်တန်ဃာတော်တွေနဲ့အပြစ်မဲ့ပြည်သူတွေကိုရွှေကုန်ခြေရင်မှာသွေးချောင်းစည်းစိမ်ခဲ့သူဘိုးကျော်မျိုးလည်းမဟုတ်ခဲ့လို့ကွယ်လွန်တဲ့အခါကောင်းရာဒုက္ခတိကိုအမြန်ထုတ်ချောက်ရောက်မှဖြစ်ကြောင်းကိုစိတ်ရှင်းရှင်းနဲ့မျိုးတရာပွားနိုင်အောင်ကြိုးစားလိုက်ရပါတယ်ခင်ဗျာကျွန်တော်ကမောင်ဆိုင်ပါခင်ဗျာ